တိုင်ဖုန်းမုန်တိုင်းမန်းခတ်တိုက်ခရလမ်းကြောင်းပေါ်ကထောင်နေချီတဲ့ပြည်သူတွေကိုဖိလစ်ပိုင်အာဏာပိုင်တို့စပြီးတော့ပြောင်းရွှေ့ပေးနေပါပြီ။ပြင်းထန်မှုအဆင့်9နဲ့အတ္တလန္တိတ်ဟာရီကိန်းမုန်တိုင်းမန်းခတ်ကတနအီကို၄တိုင်လုံး၂၀၅ကီလိုမီတာနဲ့ဖိလစ်ပိုင်နိုင်ငံလူဆောင်ကျွန်းရဲ့မြောက်ဖက်အစွန်ကိုဦးတည်လာနေပါတယ်။အခုမုန်တိုင်းကတော့ဒီနှစ်အတွင်းဖိလစ်ပိုင်နိုင်ငံအတွက်15ချိန်မြောက်မုန်တိုင်းဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းမန်းခတ်ကလာမယ့်စနေနေ့မှာလူဆောင်ကျွန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားကြတာပါ။ကယ်ရန်ဒေတာတစ်ယောက်ကလူတွေကိုဒီကနေ့ကြာသာပင်းနေမှာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစပြီးကြောင်းရွှေ့ပေးနေပြီးကျောင်းရည်နဲ့ရုံးတွေပိတ်ထားဖို့ကိုလည်းအနာပိုင်တို့ကညွှန်ကြားထားပါတယ်။တိုင်ဖုန်းမုန်တိုင်းကြီးမန်းခတ်ကအမေရိကန်ပိုင်းနဲ့ဂွမ်ကျွန်းကိုဖျက်ဆီးတိုက်ခိုက်သွားတာမှာတော့ရေကြီးရေလျှံမှုလက်ဆင်မီပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။မနေ့ကပေါ့ကြာနေ့မှာတော့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒီကနေ့တဆင့်ထိုင်ဝမ်ကျွန်းဘက်ကိုဦးတည်မှာဖြစ်ပြီးဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းတို့ကိုတော့လာမယ့်တနင်္ဂနွေနေ့လောက်မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းမှန်ခတ်ဖြတ်တန်းတိုက်ခိုက်မှုအတွင်းလူပေါင်း 43.4 သန်းလောက်အပေါ်တက်ရောက်မှုရှိနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်ရှင်။